ဖြူမျိုးမှာဒီလ25ရက်နေ့ကပဲဒါကိုကျော်အေးဝင်းရဲ့သားကိုရဲတပ်ဖွဲ့တွေဘက်ကနေပြီးတော့မှဒါဆန္ဒပြဖို့ပြင်ဆင်နေကြတဲ့အချိန်မှာပဲရိုက်နေပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ဆိုတော့အခုသားနဲ့ပတ်သက်ပြီးတော့ဗာရီမြန်နောက်ဆုံးအချိန်ကြီးသိထားတာရှိပါတယ်အဲ့ဒါပြောပြပေးပါလား
ဟုတ်ဟုတ်ပဲသားနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မနေ့ကကျွန်တော်အပြင်ရောက်နေတဲ့အချိန်မှာပဲသားဖမ်းခါတယ်ဆိုတဲ့သတင်းကြားတယ်ပေါ့နော်ကြားပြီးတော့ဒီလိုသားကိုရိုက်နေပြီးတော့ခေါ်သွားတယ်နော်သွေးတန်တရေရဲနဲ့ပေါ့နော်အဲ့လိုမျိုးခေါ်သွားတယ်ဆိုတော့အရင်ကကျွန်တော်ကြားတယ်အဲ့ဒါမှကျွန်တော်ကအဲ့အချိန်မှာကျွန်တော်အပြင်မှာရောက်နေတယ်ပေါ့နော်အဲ့ညပိုင်းမှာလည်းဘာဖြစ်လဲဆိုတော့ဒီလူငယ်တွေကပေါ့နော်သူ့ကိုပြန်လှုပ်ပေးဖို့တောင်းဆိုကြတဲ့အချိန်မှာဒီစစ်တပ်နဲ့ရဲကနေပြီးတော့ကြီစစ်တွေနဲ့ဖြစ်ခဲ့တဲ့အတွက်သူလူငယ်ယောက်တန်းတန်းရရတယ်လူငယ်လေးတယောက်ဆုံးသွားတယ်ပေါ့နော်အဲ့နောက်ပိုင်းမှာအဲ့ညတွင်ချင်းမှာပဲတားဟိုကဖြူးမှမထားတော့ပဲနေရတစ်ခုချွေလိုက်တယ်လို့ကျွန်တော်ကြားတယ်ပေါ့နော်လောဆယ်မှာတော့တားရဲ့အချိန်တွေကသူတန်းရရင်းနဲ့ပါသွားတယ်လို့သိရတယ်အော်ဘယ်လိုပဲခေါ်ရဲဆိုတော့ဘိုးတို့မသိဘူးပေါ့နော်လောဆယ်တော့ဟိုတွေ့လို့လည်းအနေထားလည်းမရှိဘူးဘယ်ရောက်နေမှလည်းလောဆယ်တော့အကုန်မသိဘူးပေါ့
အဲ့တော့သူနဲ့ပတ်သက်ပြီးတော့ရိုင်းနဲ့ဖန်စီခေါ်ဆောင်သွားတဲ့အချိန်မှာဒဏ်ရာဘလောက်ရတယ်ဆိုတာလည်းအတိအကျမသိရဘူးဘယ်ခေါ်သွားရဲဆိုလည်းမသိရဘူးအခုဖန်စီထားတဲ့အချိန်မှာသူ့ကိုကုသပေးမှုရှိမရှိဆိုတာလည်းမသိရဘူးဆိုတော့ဒါဖခင်တယောက်အနေနဲ့အခုချိန်မှာရောဒီအပေါ်မှာဘယ်လိုများခံစားရပါလဲ
ဒါကတော့တားဖြစ်တဲ့အတွက်ခံတော့ခံစားရတာပေါ့နော်ဒါပေမဲ့နိုင်ငံကြီးကအခုသားကအမှန်ပြောရရင်တော့သူရိုင်းတဲ့တိုင်ရီပါသွားတယ်ပေါ့နော်ဒါပေမဲ့လို့ကိုတို့တဲ့ဆိုတဲ့တိုင်းကြီးမှာလူငယ်တွေအသက်တွေဖေးဆက်တည်ကြရတာကြီးအများကြီးကြီးနော်ဒါပေမဲ့သူဖမ်းသွားတဲ့အချိန်မှာအသက်မတည်သေးဘူးဆိုတာသိရတဲ့အတွက်နည်းနည်းတော့စိတ်ဖြေလို့ရတယ်ပေါ့နော်မိဘတယောက်အနေနဲ့တော့စိတ်တော့မကောင်းဘူးပေါ့မတည်ရင်တော့တနည်းပြန်တွေးမယ်လို့တော့ထင်ပါတယ်ဟုတ
်အခုသားနဲ့ပတ်သက်လို့ရောဆွဆွပြောသလိုဒါဘာမှမသိရတဲ့အခြေအနေမှာဘာဆက်လုပ်ဖို့ရှိပါသလဲရှင
်။ဘာဆက်လုပ်ဖို့ရှိလဲ။တချို့ကတော့မေးတယ်ဗျ။နော်ဟိုဥပဒေအကြောင်းအရဘလို့ကောက်ွယ်မလဲပါ냐ပေါ့နော်။အဲ့တော့ဒီတရားစီရင်နဲ့ပတ်သက်လို့ကိုကျွန်တော်တို့ကဘယ်ဟာကတရားဝင်မှုဖြစ်တယ်လဲမဖြစ်တယ်လဲဆိုတာကျွန်တော်ရေးကြည့်ပါတယ်။သူ့ဘက်သူကျွန်တော်တို့ကဘယ်ပုံမှနေပဲတက်တက်ပါကျွန်တော်တို့ကနော်တရားဝင်မှုမရှိတဲ့တရားစီရင်အောင်မှာတော့ကျွန်တော်တိတ်ပြီးတော့ထွေးဆူကျွန်တော်အနေနဲ့ကတော့တိတ်မစင်စားဘူး။နော်ကျွန်တော်အခြေအနေပါ냐ငါ့ကိုလည်းကျွန်တော်မရှိဘူးငားလည်းမငားနိုင်ဘူးပေါ့နော်
အဲ့တော့အခုဆိုလို့ရှိရင်ဒါသားကိုဖမ်းသွားတဲ့အတွက်ကြောင့်မလို့သူ့ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့နေရာလဲဒါတနက်ကြီးစစ်တင်နဲ့ဖြစ်တယ်ဖြူမာအခုဆိုလို့ရှိရင်ဒါလူငယ်လေးတယောက်ဆုံးသွားပြီနောက်နိုင်ငံတော်မှာဆိုလဲအခုလက်ရှိအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲရဲဆက်ဆက်တို့အင်အားသုံးပစ်နေတဲ့ကြားမှာတည်တဲ့သူတွေဆိုတာတနည်းတခြားပို့ပြီးတော့များလာတဲ့တန်ရရတဲ့သူတွေအများစုကလူငယ်တွေဖြည့်တန်းတာပေါ့နော်အခုလိုဖြစ်နေတဲ့အခြေအနေမှာလွတ်တော်ကိုယ်စားတယောက်အနေနဲ့ဒီအပေါ်မှာရောဗာမြန်ပြောချင်ပါလေ
ဖြစ်တာတော့ဗျဗာလဲဆိုတဲ့အခါကျတော့ဒီလက်နက်ကင်တွေလည်းတစ်ချက်တော့စဉ်းစားတင်တာပေါ့နော်အမိတ်ဆိုတာပေးတိုင်းတော့ဒီအမိတ်ကိုနာကမ်းမှုတော့မသိဘူးဒီအမိတ်ကတရားမျှတမှုရှိလားမရှိလားလဲသူတို့စဉ်းစားဖို့လို့တယ်နောက်ပြီးတော့လက်ရှိကျွန်တော်တို့တန်းကြီးအနေထားမှာဘယ်ဖွဲ့စီရကျွန်တော်တို့ legitimacy ဖြစ်လေဘယ်ဖွဲ့ကတရားဝင်လဲဆိုတော့သူတို့ပြန်တုံးတက်ဖို့တော့လိုတာပေါ့နော်ဒါလေးကိုကျွန်တော်အဓိကထားပြီးတော့ပြောချင်ပါတယ်အဲ့တော့ဒါတွေကလက်နက်ကင်ကြီးနေနဲ့ဒါအများကြီးစဉ်းစားမှကိစ္စတွေပါဒီချိန်ကျွန်တော်တိုင်းပြည်တွေအများကြီးကြီးတဲ့အချိန်အဲ့တော့လက်နက်ကင်ရတဖွဲ့တွေကအမှန်ကန်ကကျွန်တော်တို့ကတင်ရရှိရှိကျွန်တော်တို့စဉ်းစားတွေးခေါ်တက်ဖို့လိုတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဆိုတော့လက်ရှိမှာရောကိုယ့်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်ချရတဲ့အခြေအနေမှာရှိရလားမိသားစုရဲ့လုံခြုံရေးရောဘယ်လိုရှိလဲ
လုံးကြုံကြီးကတော့ကျွန်တော်အဆင်ပြေအောင်တော့ကျွန်တော်နေတယ်ကျွန်တော်မှချိတဲ့အပြည့်သူကိုယ်စားလှယ်တရားနေနဲ့ထမ်းဆောင်မယ်တာဝန်လေးကျွန်တော်ထမ်းဆောင်နေတယ်ပေါ့နော်အတက်နေဆိုတော့ကျွန်တော်လုံးကြုံနေတယ်ပေါ့အဲကျွန်တော်တို့ကဗျာဟိုတားရဲ့ကျွန်တော်ဇနီးရဲ့တောင်းရတယ်ဆိုတော့ကျွန်တော်တို့ကတယောက်တနေရာစီဆိုတော့ရှင်းပြောရတော့တနေရာစီပေါ့နော်လုံးကြုံမှုချိမရှိဆိုတော့လောတဲ့နေသားမှာတော့တယောက်ကတော့ရှိပြီဆိုတော့ကျွန်တော်ဇနီးနဲ့ကျွန်တော်နေရာတနေရာစီဆိုတော့ကျွန်တော်တိကျတော့ကျွန်တော်မသိသေးပါဘူးအဲ့ဒါကတော့နော်လုံးကြုံမှုတော့ရှိမရှိဆိုတာအတိအကျလည်းကျွန်တော်မပြောနိုင်ဘူးကိုဘကိုပဲကျွန်တော်တို့ကလုံခြုံနေရတဲ့အနေအထားမျိုးတွေဖြစ်နေတယ်ပေါ့နော
်
ဒါပေမဲ့လက်ရှိအနေအထားမှာတော့ဇနီးနဲ့ဆက်သွယ်တဲ့အခါမှာသူလည်းဟိုအေးဖြစ်စီဖြစ်နေသေးတယ်ဆိုတဲ့ဟာတော့ကျွန်တော်သိရတော့အခုချိန်မှာလည်းသူလုံခြုံမှုရှိနေသေးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟိုဘလို့ပဲဖြစ်ဖြစ်လေးနော်ဇနီးနဲ့လည်းတနေရာစီနေရတယ်တားရလည်းအခုဒဏ်ရာတွေနဲ့ဖမ်းဆီးခေါ်ဆောင်ရတယ်ဆိုတဲ့အခါကျတော့မိသားစုနဲ့ပတ်သက်တဲ့စိုးရိမ်မှုကတော့ရှိနေမယ်ထင်ပါတယ်
ဆိုရင်လည်းဆိုတာတည်းဒီတော်လိုင်းကြီးအောင်မြင်မှုကျွန်တော်တို့ဘယ်လိုလုပ်ကြရမလဲဒါတွေကကျွန်တော်တို့ပြည်သူလူထုတရားလုံးဝဒီအမြင်ကိုကျွန်တော်တို့ရှိဖို့လိုပါတယ်ဒီတော်လိုင်းကကျွန်တော်တို့ကြာဆုံးသွားလို့မရအောင်ကျွန်တော်တို့နိုင်ငံအတွက်နော်နှစ်ပေါင်းများစွာနှစ်ပေါင်း80ကျော်မရခဲ့တဲ့အခွင့်အရေးတစ်ခုကျွန်တော်ရနေတယ်ဒီခွင့်ကိုကျွန်တော်တို့လက်ဆုပ်လက်ကမ်းကျွန်တော် 明明白白，就那手感差不多，六八的，那大理由该就那做些嘛，好。